ယူကရိန်းနိုင်ငံမှာရုရှားတို့သိမ်းပိုက်ခဲ့တဲ့ခါဆန်ဒေတာကနေတပ်တွေရုတ်သိမ်းတယ်လို့ရုရှားဘက်ကကြေညာတာဟာဒနီပိုမြစ်အနောက်ဖက်ဒေတာမှာရုရှားတပ်တွေခက်ခဲရင်ဆိုင်ရတယ်ဆိုတာလူသိရှင်ကြားအသိအမှတ်ပြုလိုက်တာဖြစ်တယ်လို့ရုရှားကျူးကျော်စစ်နယ်ပတ်သက်လို့နေ့စဉ်သတင်းထုတ်ပြန်နေတဲ့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကပြောကြားပါတယ်။တောက်ချာနေညာပိုင်းတုန်းကယူကရိန်းတပ်တွေခါဆန်မြို့ထဲဝင်ရောက်လာချိန်မှာပုံအောင်နေကြတဲ့မြို့ကန်တွေထွက်လာကြပြီးတော့ကြိုဆိုခဲ့ကြပါတယ်။မြို့လယ်မှာပြည်သူတွေစုဝေးပြီးယူကရိန်းအလံတွေဝှေ့ရန်ယူကရိန်းနိုင်ငံတော်သချင်းတွေကိုတီးဆိုအောင်ပွဲခံခဲ့ပါတယ်။ယူကရိန်းအတွက်သမိုင်းဝင်နေဖြစ်တယ်လို့သမ္မတဗလိုဒီမီယာဇလန်စကီကတောက်ချနေတုန်းကပဲပြောကြားခဲ့ပါတယ်။ခါဆွန်ကနေရုရှားကတပ်တွေရုတ်မယ်လို့ကြေညာအပြီးနှစ်ရက်ကြာမှပဲတပ်တွေပြန်ဆုတ်သွားတာကိုကြည့်ရင်အောက်တိုဘာလ22ရက်လောက်ထဲကတပ်ရုတ်သိမ်းမှုစတင်နေပုံရတယ်လို့ဗြိတိန်ဝန်ကြီးဌာနရဲ့နေ့စဉ်ထုတ်ပြန်တဲ့ထောက်လှမ်းရေးသတင်းကိုဒီကနေ့စနေနေ့မှာဖော်ပြပါတယ်။ခါဆွန်ဒေသကနေအရက်သားတွေထွက်ခွာသွားဖို့အောက်တိုဘာ22ရက်နေ့တုန်းကရုရှားတို့ခန့်အပ်ထားတဲ့မြို့တော်ဝင်ရှိသူတွေကအမိန်ပေးခဲ့တာပါ။အဲ့ဒီထဲကမြို့နေပြည်သူ 7,000 လောက်ထွက်ခွာခဲ့တယ်လို့ဆိုတဲ့အထက်မှာအရဝေစစ်သားတွေနဲ့ရုရှားစစ်တုံးကရိယာတွေရုတ်သိမ်းသွားတာအများကြီးဖြစ်နိုင်တယ်လို့ဗြိတိန်ကာကွယ်ရေးဌာနကသုံးသပ်ပါတယ်။ရုရှားတို့ထိန်းချုပ်မှုအောက်ရောက်ပြီလို့ကြေညာခဲ့တဲ့ဒနီပိုမြစ်အနောက်ဘက်ကခါဆွန်မြို့အပါအဝင်နေရာတော်တော်များများကိုယူကရိန်းတို့ပြန်လည်သိမ်းယူနိုင်ခဲ့ပါတယ်။မြစ်အရှိဘက်ချမ်းမှာရှိတဲ့ရုရှားထိန်းချုပ်နေရာတွေမှာရုရှားတပ်တွေကိုနေရာပြောင်းချနိုင်မှုအတွက်မြစ်နောက်ချမ်းကတပ်တွေကိုရုတ်သိမ်းခဲ့ပုံရတယ်လို့ဗြိတိန်ထောက်လှမ်းရေးသတင်းကပြောပါရရှင်။